ရှိဘေးဒဏ်ခံရတဲ့ကြားပြည်နယ်ကင်းဒီဒေသမှာရှင်နေမြုပ်ပျက်စီးခဲ့ရတဲ့မိုးစဘာအေကတပေါင်းပြန်လဲစိုက်ပျိုးနိုင်ရေးအတွက်ကင်းဒီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကကြိုးပမ်းနေပါတယ်။မိုးစဘာပြန်လဲစိုက်ပျိုးရေးအတွက်တက်နေသလောက်ထောက်ပံ့ပေးနေတယ်လို့လည်း IEC ကပြောပါတယ်။ဒီစစ်ဘေးရောရှိဘေးပါရင်ဆိုင်နေရတဲ့ဒုက္ခတွေတွေအကူအညီလိုအပ်နေတဲ့အချိန်တွေရန်ကုန်ကပေးပို့လာတဲ့သတင်းကိုခြေခံပြီးမဆုမုံပြပြပေးပါအောင်ခင်ဗျာ။
မြန်မာအိမ်နီးချင်းနိုင်ငံတွေကိုစက်တင်ဘာလတုန်းကတိုက်ခတ်ခဲ့တဲ့အင်အားပြင်းယာကီမုန်တိုင်းအဖျားခတ်တဲ့ဒဏ်ကြောင့်ကယားပြည်နယ်ဒေသအခေါ်ကရင်နီပြည်ကမြို့နယ်၉ခုလောက်မှာလူတွေသေဆုံးတဲ့အထိရေကြီးမြေပြိုမှုတွေဖြစ်ပွားခဲ့ပါတယ်။စစ်ဘေးရှောင်စခန်း၆ခုနဲ့ကျေးရွာပေါင်း54ရွာမှာအဆိုးဝါးဆုံးရေဘေးဒဏ်ခံခဲ့ရတာမှာတော့စဘာခင်းဧက1000ကျော်နဲ့နှံစားပြောင်းပြောင်းမှုစတဲ့စိုက်ပျိုးသီးနှံခင်းတွေရေလွှမ်းမိုးခံခဲ့ရလို့ပျက်စီးခဲ့ရပါတယ်။ဒီလိုပျက်စီးဆုံးရှုံးသွားတဲ့စဘာခင်းဧက1000ကျော်ပြန်လည်စိုက်ပျိုးနိုင်ရေးကရင်နီပြည်ဂျာကာလာအုပ်ချုပ်ရေးကောင်စီ IEC ကတက်နိုင်သလောက်ထောက်ပံ့ငွေတွေပေးနေပါတယ်လို့အတွင်းမှုနှစ်ကိုပညာက VOA ကိုပြောပါတယ်။
တော်တော်ဆက်ကတော့ကျွန်တော်တို့ကပျက်စီးသွားတယ်စပါးစိတ်ဧကတွေကိုဟိုအချက်လက်တွေကောက်ပြီးတော့မှအခုဆက်တိုက်တော့ဘာလို့ဖားလဲဆိုတော့နိုင်တလောက်ပေါ့နော်ကျွန်တော် IC မှာရှိတော့လောက်နိုင်တလောက်ဒီဆက်တောင်းသူတွေဒါဆက်ပြုတ်နိုင်ဖို့အတွက်ဟိုမတ်တီကြီးတွေပေါ့နော်ဒါကတော့ခမဲ့ပေါ့နော်အခုတော့အပြီးပိုင်းပေါ့နော် IC ကိုပြတ်ပေးစမလို့ပဲနဲ့တခါတည်းဆက်တောင်းသူတွေတောင်းလို့ရအောင်လေစိတ်ဧကမှာရှိနေတဲ့မီတာစုအလိုက်ပေါ့နော်ဟိုထပ်ပတ်ပေးထားတာရှိပါလားဟုတ်
စေပရိပခနဲ့တဘာဝဘေးဒဏ်နှစ်ခုစလုံးရင်ဆိုင်နေရတဲ့စစ်ဆောင်လူဦးရေကတသိန်းခွဲရှိပါတယ်။ရေဘေးကြောင့်ပျက်စီးသွားတဲ့လက်အေကက1800ကျော်ပျက်စီးသွားတဲ့အိမ်ယာက1948ခုရှိတာမို့လို့မိသားစု1938စုအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်လို့ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနကပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းတုန်းကသတင်းထုတ်ပြန်ထားပါတယ်။ဒါကြောင့်မို့လို့စစ်ဘေးရောရေဘေးပါရင်ဆိုင်နေရတဲ့ဒုက္ခသည်တွေအတွက်လူသားချင်းစာနာကူညီမှုကိုပြည်ပင်းပြည်ပါကဝိုင်းဝန်းပံ့ပိုးကူညီပေးကြဖို့ IEC ရဲ့လူသားချင်းစာနာထောက်ထားရေးနဲ့ပြည်လဲထူထောင်ရေးဌာနကပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းတုန်းကထိတ်ခေါ်ပန်ကြားခဲ့တာဖြစ်ပါတယ်။အခုချိန်ထိတော့လိုအပ်သလောက်အကူအညီတွေရောက်မလာသေးဘူးလို့ IEC ရဲ့အတွင်းမှူးနှစ်ကိုပညာက VOA ကိုပြောပါတယ်။
ပါမနာခေါတော့မှာနည်းနည်းလေးကူညီနည်းနည်းရတော့เนาะဒီတစ်ခေါက်ကလောကငိမ့်နေတယ်အဲဒီတဲ့ချင်းပေါ့เนาะဒီတဲ့ထောင်ရေးတော့လောကကူညီပြီးတော့မှစေဝင်စားတဲ့လူမရှိတဲ့လောက်ပုံစံမျိုးကျွန်တော်တွေ့ရတယ်အခုချိန်တွေကလည်းဆက်တွေ့လာပြီးတော့မှကူညီပေးဖို့ကလည်းမရှိတဲ့လောက်ပေါ့เนาะသူဟိုဖြစ်တဲ့နေနဲ့ပေါ့တွေ့ရတယ်အဲခြားဖက်မှာကတော့အခုချိန်ထိကဒီဘယ်လန့်စ်ထောင်ရေးကလောက်လို့ဗီဒီယိုပေါ့เนาะတချို့စခန်းနေဆိုရင်ကျွန်တော်အိမ်ယာတွေကတိဆောက်တာတွေဆက်လုပ်နေရတော့ဖြစ်တယ်။ကျိုးရွာတွေကြီးကြီးပြီးတော့မှခုကြီးတန်းကြတယ်တူတူဒီမှာမမှုကြီးနိုင်လေးပေါ့နော်
။အကူအညီပေးကြတဲ့ပြည်သူတွေအနေနဲ့နှစ်ကြာလာတဲ့အချိန်မှာတော့အရင်ကလောက်အကူအညီတွေမထည့်နိုင်ကြတော့တဲ့အခြေအနေမျိုးကိုစိုက်ရောက်နေပါတယ်လို့အတွင်းမှူးနှစ်ကိုပညာကပြောပါတယ်။လက်ရှိအခြေအနေမှာတော့ကရင်ပြည်ဒေသကပြည်သူတွေဟာစစ်ဘေးဒဏ်ရေဘေးဒဏ်ကြောင့်အကူအညီတွေတကယ်ကိုလိုအပ်နေပါတယ်လို့သူကပြောပါတယ်ရှင်။